လေပရောင်းတောင်ကျင်းဒီစီမံကိန်းဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ပြည်သူ့လွှတ်တော်စုံစမ်းရေးကော်မရှင်ကလူသိရှင်ကြားအစီရင်ခံစာထုတ်ပြန်ခဲ့ခြင်းမရှိသေးပေမဲ့မြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ကတော့တီးတန့်စုံစမ်းစစ်ဆေးမှုတရားပြုလုပ်ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အဓိကတွေးရှိချက်ကတော့အရက်ဖက်ပြည်သူလူထုအရေးကိစ္စတွေမှာလုံးဝသုံးစွဲခြင်းမပြုဖို့နိုင်ငံတကာကနေတားမြစ်ထားတဲ့စီကံချက်တရားကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကချိုးဖောက်ခဲ့တယ်ဆိုတဲ့အချက်ပါပဲ။ဒီကြောင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ရဲ့တရားလွှတ်တော်ရှိနေကြီးဦးအောင်သိန်းကို VOA ကနေဆက်သွယ်မေးမြန်းထားပါတယ်။လေဘရောင်းတောင်ကျင်းဒီစီမံကိန်းဆန္ဒပြပွဲမှာဖြိုခွဲခဲ့တဲ့နေရာမှာရဲတပ်ဖွဲ့ကနေပြီးတော့တုံးခဲ့တဲ့လက်နက်နဲ့ပတ်သက်ပြီးတော့တချို့ကတော့မီးလောင်ဘုံပြောတယ်တချို့ကမီးကိုဘုံပြောတယ်တချို့ကတော့မီးကြီးလို့ပြောတယ်အဲနောက်ပြီးအဲလိုပြောနေတဲ့အထဲမှာအခုအစီရင်ခံစာထဲမှာတုံးတဲ့အသုံးနှုန်းကတော့မီးဆုံငွေဘုံဆိုပြီးတော့တုံးထားတယ်ဆိုတော့ကျွန်တော်တွေ့ရတယ်လေအဲ့ဒါနဲ့ပတ်သက်ပြောနည်းနည်းလေးရှင်းပြပါလား
ကျွန်တော်တို့ဒီ Roger Norman ဘောနော် The Professor Roger Norman ကသူကဒီဘင်္ဂောက်ကိုအဲ့ရဲ့ဒီပစ္စည်းကိုသူယူသွားပြီးတော့လက်မှာသူဆန်းသက်တယ်ဘောနော
်တခွဲကမ်းမှာသွားပြီး
ကျွန်တော်တို့ကဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကအခုသုံးလိုက်တဲ့ဒီ LeBron John စီမံကိန်းမှာသုံးလိုက်တဲ့ဒီဓာတ်ရုပ်အစိတ်ပြင်းဒီစီးတခုအနေနဲ့ဖြစ်ပေါ်နေတာကိုလည်းကျွန်တော်တို့တွေ့ရတယ်ပေါ့နော်။ဘာဖြစ်လို့ဆိုတော့ဒီသုံးစက်ဒီစီးကဆောစောလို့ smoke bomb ပဲခေါ်ပေါ့ဗျာ။ဒီ phosphorus bomb လို့ပဲခေါ် fire bomb လို့ခေါ်ဘယ်လိုပဲခေါ်အဲ့ဒီဟာကိုအသုံးမပြုခင်မှာအမီးလက်ပိုင်းနဲ့ရေဒီပက်ချန်နဲ့အပြီးတော့အဲ့ဒီလက်နက်ကိုအသုံးပြုရဆိုတဲ့သဘောကိုကျွန်တော်တွေ့ရတယ်။အဲ့ဒီလုံးလိုက်တဲ့ဘုံးကတိုင်းတာဟာဘယ်လောက်ကြီးချောက်ကလေးဘယ်လိုဖြစ်ပေါ်လဲဆိုတာအဲ့ဒါအဓိကကြားရလို့ဒါကျွန်တော်ဘက်ကရှုမြင်သုံးသပ်တယ
်ဟုတ်ကဲ့
ပထမမှာထိခိုက်တဲ့လူရဲ့အနေအထားကြီးတဲ့အခါမှာဒီအသားရည်တွေပါအကုန်ဆုတ်ပြတ်သွားပြီးတော့ဟုတ်လားကျွန်တော်တို့ဒီခန္ဓာကိုယ်ရဲ့ဟိုရည်တမျိုးကစိတ်ဝင်ပြီးတော့ဟာဒီရောဂါတွေကအကြီးကြီးခံစားနေရတဲ့ခံစားမှုတွေတွေ့ရှိရတယ်ဆိုရင်အတိုင်းအတာတွေကိုလည်းကျွန်တော်တို့သိရပါတယ
်ဟုတ်ကဲ့ဒီနေရာမှာဟုတ်ကဲ့
ဒီဟုတ်ကဲ့
ဒီနေရာမှာရဲတပ်ဖွဲ့ကရှင်းပြတဲ့ဟာကဒီဟာဟိုဒီလက်နက်ကလူလူကိုပြစ်ခတ်တဲ့သဘောမျိုးမဟုတ်ဘဲနဲ့ဒါဟိုမိကြီးသဘောမျိုးသုံးခဲ့တာမျိုးမဟုတ်ဘူးလားလင်းအားကြီးအချိန်မှာဖြစ်တယ်ဆိုတော့ဒီအလင်းရောင်ရအောင်ဆိုတဲ့သဘောမျိုးနဲ့လောက်တာမဟုတ်ဘူးလား
အဲ့ဒီတော့ကျွန်တော်တို့ဘက်ကမမှတ်ယူဘူးဗျဟောဒီအလင်းရောင်ရအောင်လုပ်ဖို့ယူရဆိုတာလေခဏကြီးကြာဒီကျိုးငွေရတာဆင်းရဲစီရင်ထားရဆိုရင်ဒါရီကကျွန်တော်တို့ဒီဟာကားမီးရေအသုံးပြုမယ်အခြားမီးစလိုက်တွေအသုံးပြုလို့ရတာပဲဗျာသူဝမ်ပေါင်းကုမ္ပဏီရဲ့ပဝင်းရင်းနီးနားမှာဖြစ်နေတဲ့ကိစ္စပဲဒါဘာမှခက်ခဲတဲ့ကိစ္စရမှာမဟုတ်ပဲ ਨੇ ဒီလိုမီးကြီးသုံးပြီးတော့စည်ရဲအတွက်အသုံးပြုရဲ့ပုံစံမျိုးရဲ့300လူရဲ့အနေအထားမျိုးမှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့ဘက်ကအဲ့လိုပဲမှတ်ယူပါတယ
်ဟုတ်ကဲ့အခုဦးအောင်သိန်းပြောတဲ့စကားမှာဒါအခုစည်ရေးအရအသုံးပြုရမယ့်ပစ္စည်းဆိုတဲ့စကားလုံးပါလာလေအဲ့ဒီစကားလုံးအချက်ကပဲအဓိကအဖြစ်ဦးအောင်သိန်းတို့ထုတ်ပြန်တဲ့အစီရင်ခံစာမှာပါတဲ့အချက်ပေါ့ဒါကစစ်မြေပြင်သုံးလက်နက်အမျိုးအစားဖြစ်ပြီးတော့ဒီပြည်သူလူထုနဲ့အရက်ဖက်အရက်သားကိစ္စတွေမှာသုံးစွဲခွင့်မရှိဘူးဆိုတော့လက်နက်အမျိုးအစားဖြစ်တယ်ဆိုတာကိုလည်းတွေ့ရှိထားတယ်လေအဲ့တော့ဒါနဲ့ပတ်သက်ပြီးတော့တိတိကျကျဘလို့အချက်တွေကိုတွေ့ခဲ့ရတာလဲဆိုတာကိုရှင်းပြပါလားဒီလက်နက်အမျိုးအစားကဒီအရက်ဖက်ပြည်သူလူထုတွေအပေါ်မှာမတုံးရဘူးဆိုတဲ့အချက်လက်ကနိုင်ငံတကာသဘောတူညီချက်နိုင်ငံတကာတားမြစ်ချက်အတိအကျရှိတယ်ပေါ့
ရှိပါတယ်ခင်ဗျာဂျီနီဗာကွန်ဗင်းရှင်းရဲ့အဟောင်းမှာသူပြဋ္ဌာန်းတဲ့ရှိပါတယ်ကျွန်တော်တို့ဒီမြေရုံဘုံသုံးတယ်ဆိုတဲ့ကိစ္စရက်တည်းဟာလဲကျွန်တော်တို့ကြုံတွေ့မှုရဲ့အတိုင်းအတာဒီမှာရှိဘူးတာပဲဗျာဒါပေမဲ့အဲ့ဒီလောက်ကြီးဒီခန္ဓာကိုယ်ကိုမီးဆွဲလောင်ပြီးတော့ဒီရည်ရည်ပြစီပေါ်မှုမျိုးတော့ကျွန်တော်တခါဘူးရမသိဘူး။ဒါသူရရအင်မတန်ဒီတွေ့ဆုံရတဲ့ဒါဟွာပေါ့နော်။ပလန်တစ်ခုလို့ကျွန်တော်ကအဲ့လိုမြင်ပါတယ်။အဲ့တော့အဲ့လိုဖြစ်ပေါ်စေတဲ့အနေအထားမျိုးဟာဘယ်လိုလက်နဲ့အမျိုးအစားသုံးလဲဆိုတာအင်မတန်အဓိကကြားရတဲ့အတွက်ကြောင့်ဒီလက်နဲ့အမျိုးအစားမှာပါတဲ့အခြေအနေတွေကိုကျွန်တော်သိအောင်နော်။ဒါရီကကျွန်တော်ကအဲ့လက်နဲ့အသုံးပြုတဲ့ပစ္စည်းပြည်သံကုန်တွေအခြေအနေတွေဟာကျွန်တော်ဒီ LeBron တော်တော်ဝင်มาလဲပြန့်နှံ့နေရခြားပြည်လက်ထက်มาလဲရှိတယ်เนาะအခုလိုပဲဒီအခုဒီ professor ရဲ့လက်ထက်มา Roger Norman လက်ထက်ကိုလည်းရောက်သွားတဲ့ခါမှာ Roger Norman ကသူ
ပါပြီးတော့အဲ့ဒါကိုဓာတ်ပြီးတော့စစ်စစ်မှုတွေပြုလုပ်ခဲ့ပေါ့ဗျာ။နော်အဲ့ဒီမှာအဖြေတွေကျွန်တော်တို့တွေ့ရှိလာတယ်လို့ဆိုရမှာပါ။ဟုတ်ကဲ့ဒီနေရာမှာဒီသုံးဆွဲခဲ့တဲ့လက်နက်နဲ့ပတ်သက်ပြီးတော့အခုဦးအောင်သိန်းတို့ရှင်းနေများကွန်ရက်ရောဒီအမေရိကမှာခြေစိုက်တဲ့ Justice Trust ဘောနော
ပေးတာမရှိဘူးလားဥပမာတို့ဘယ်လိုလဲနဲ့မျိုးသုံးခဲ့ပါတယ်ဆိုတာကိုနမူနာထုတ်ပြပေးရတယ်မရှိဘူးလားအမရှိဘူးခင်ဗျာအခုဟာသူကသူကသူကသူစီးရဲစီးလာပြီးတော့စုံစမ်းသိရှိချက်တွေပေါ်မှာသူရရှိသွားတဲ့ပစ္စည်းပေါ်မှာသူသုံးသပ်တာဟုတ်တရားကကျွန်တော်တို့ဒီလက်ဘရောင်းအောင်စီမံကိန်းရဲ့ပတ်သက်ပြီးတော့ကော်မရှင်ခန့်စားပြည်တွေကိုတော့သူတို့ထုတ်ပေးတော့ထုတ်ပေးမယ်ပြောင်းပြမယ်နော်
လက်တွေ့အပေါင်းပြောင်းပြမယ်ပေါ့နော်ဘယ်လိုဖြစ်ဖြစ်ကြာဒီလိုလက်နဲ့အမျိုးအစားကိုသုံးရက်အတွက်ရဟန်းတစ်ပါးရဲ့ခန္ဓာကိုယ်မှာကြောက်ရွံ့နေတဲ့ဉာဏ်တန်ရက်တွေဟာသမန်ဒီစည်ရီတွေမှာသုံးလာတဲ့ပုံမှုပြီးတော့လွန်ခဲ့သုံးတဲ့အန်ဒီကိုကြောက်ရွံ့စီအောင်ယူရပြီးသုံးနေဆိုတာကိုကျွန်တော်တို့ဒါတွေ့ရှိမှတ်ယူနိုင်တဲ့အနေအထားလည်းရှိပါတယ်ဒီစုံစမ်းစစ်ဆေးမှုမှာ
The American
Justice Trust ကဘယ်လိုအခန်းကဏ္ဍကနေပါဝင်လာတာလဲခင်ဗျာ။ဒီအမေရိကန်ဒီအခြေသက်ဒီ Justice Trust ကတော့ဒီလက်ရောင်းတောင်စီမံကိန်းလက်ရောင်းတောင်ဒီရေးနဲ့ပတ်သက်ပြီးတော့သူတို့တော်စိတ်ဝင်စားပုံပေါ်တယ်။ဘာလို့ဒီကြီးကဒီလူလူနဲ့သူတို့သွားချီးကျွေးတယ်။ဘယ်လိုကြောင့်ဒီလိုကိစ္စရဲ့ဒီဖြစ်ပေါ်ရတယ်လဲဆိုတာသူလေ့လာတယ်။အဓိကကတော့သူတို့ဒီ ဒီကအနာတရားဖြစ်စဉ်တဲ့လက်နက်ပစ္စည်းအမျိုးအစားကိုဘယ်လိုပစ္စည်းမျိုးသုံးရလဲဆိုတာကိုသို့တာစုံစမ်းမှုပါပဲ။ဒီလိုစုံစမ်းစီမှုကကျွန်တော်တို့ဒီစွတ်တော်ကနေပေးရတဲ့ကော်မရှင်တရားပေါ်မှာဆုံးပေးရတဲ့တာဝန်တရားကိုလိုက်လံစုံစမ်းတဲ့သဘောမျိုးတော့မဟုတ်ပါဘူး။ကျွန်တော်ကဒီလက်နက်ပစ္စည်းပေါ်မှာအဓိကကြတဲ့နော်ဒီခံစားရမှုလူရဲခံစားရမှုတွေ အဲ့ဒီစီမှာပါဝင်တဲ့ဇာတ်တူပစ္စည်းအဲ့ဒီစီရဲ့သုံးဆမှုပစ္စည်းရဲ့ဖြစ်ရောက်မှုတွေဆိုအဓိကထားတယ်။အဲ့အဲ့ဒီပုံမှာကျွန်တော်ကသူကအဖြေတစ်ခုထုတ်လိုက်တယ်။ဒီလိုစီရေးကသုံးဆရမယ်လက်နဲ့အမျိုးအစားကိုသုံးဖို့ဘယ်နိုင်ငံကပြည်တယ်သုံးဖို့ဘယ်သူတွေကဒီဟာကိုတာဝန်ယူသုံးဆလဲ။ဒါပတ်မှာရဲ့ပြည်သူဝန်ထမ်းတွေမှာရဲဝန်ထမ်းတွေမှာသုံးဆရရှိတဲ့လက်နဲ့ ကျွန်တော်ကလည်းနည်းနည်းအမျိုးသားမျိုးကိုဒီရေဝန်တန်းတွေကသုံးဆွဲပြီးတော့ပြုလုပ်လာနေတာအောင်ဘယ်သူတွေကထုတ်ပြီးတယ်လဲအဲ့ဒီစီးရဘယ်နိုင်ငံတွေမှာအမျိုးအော်သုံးနေသုံးခါရှိတယ်လဲအဲ့ဒီစီးတွေကိုအသုံးပြုရခါမှာဘယ်သူတွေကနေပြီးတော့သုံးဆွဲခွင့်ပေးတယ်လဲဘယ်သူကအမိပေးတယ်ဆိုရယ်ဘယ်သူကတရားတွေကိုတာဝန်ယူပြီးဆောင်ရွက်တယ်လဲဆိုရယ်အဖြစ်ကိုရှာဖို့အတွက်ပဲကျွန်တော်တ
ကျွန်တော်တို့ကအဲ့ဒီဟာပေါ်မှာကျွန်တော်တို့ကတော့တရောင်းတနေရာနေပေါ့ပံ့ပိုးပြီးတော့ထုတ်ပံ့ထုတ်ပြန်ပြီးတဲ့အစီအကံသာတရားပဲဖြစ်တယ်လို့ပဲကျွန်တော်တို့ပြောချင်ပါတယ်။ဟုတ်ကဲ့ဒါပေမဲ့လည်းအခုလောလောဆယ်အခြေအနေကတော့အောင်ဆန်းစုကြည်ဦးဆောင်တဲ့ပြည်သူ့လွှတ်တော်စုံစမ်းရေးကော်မရှင်ကတော့ဒီသမ္မတအရေးစီကိုသူတို့တည်တံ့အစီအကံသာတစ်ခုပို့ပြီးပြီလို့ပြောကျွန်တော်တို့ကြားရတယ ော့ဒီလိုကြီးလေးတဲ့ဆွဆွဲချက်ဟိုတွေးရှိချက်တစ်ခုနဲ့ဆိုတော့ဒီလွှတ်တော်စုံစမ်းရေးကော်မရှင်ကိုဖိအားပေးတဲ့သဘောမျိုးဖြစ်မနေဘူးလား
အဲကျွန်တော်တို့ကအဲ့ဒီလိုတော့မရွေးပါဘူးခင်ဗျာဒီကျွန်တော်တို့အခုအချိန်ကစားဟာအတော်အောင်ဆန်းစုကြည်ကျန်ကိုကျွန်တော်တို့အီးမေးလ်နဲ့လည်းပို့ထားတယ်အဲနောက်ပြီးတော့စာတိုင်းနဲ့လည်းပေးတယ်အနည်းရဲဒီဝတ်ဆင်းနေပြီကျွန်တော်တို့ဒါဒီအကုန်ပြဖို့ထားပြီးဖြစ်ပါတယ်။နောက်တစ်ပြန်ကဒီအစိုးရဌာနကိုလည်းပြီးရယ်ကော်မရှင်နဲ့ဒီလူ့ခွင့်ကော်မရှင်တွေကိုလည်းကျွန်တော်ပြဖို့ထားပြီးဖြစ်ပါတယ်။အဲ့ဒီဟာပြီးပြီးပြီးတော့မှကျွန်တော်တို့ကတော်ဆန်းစီအရှင်ကော်မရှင်နာအရှင်ခံစားပြီးဆုံးတော့မှကျွန်တော်ကနောက်ဆက်တွဲပြည့်ရှိရက်ဒီနောက်ဆက်တွဲပေါ်မှာကျွန်တော်ဖြစ်ဆက်ရနေနေကျွန်တော်တို့ကအာဂျီဗီဆောင်ရွက်ပေးတာဖြစ်ပါတယ်။တော်ဆန်းစီရဲ့ဒီအရှင်ခံစားအတိုင်းတာပေါ်မှာဘယ်လိုအရှင်ခံလဲဆိုတာအများကြီးတွေမသိနိုင်ဘူးကျွန်တော်တို့လည်းမသိနိုင်ပါဘူးဘယ်လိုလဲအဲ့လိုကျွန်တော်တို့ရဲ့အရှင်ခံစားဟာ
ဒီကိတ်သွားစီနေတဲ့အတိုင်းညာမျိုးလည်းမဖြစ်ပေါ်စေဘူးလေကျွန်တော်တို့ယုံကြည်ပါတယ်။ဒါကြောင့်ဒီဟာပေါ်မှာကျွန်တော်တို့ဒီ
တကယ်လို့များဟိုဒီအစင်ခန်းသားမှာထုတ်ပြန်ထားတယ်လို့ပေါ့နော်။သုံးဆွဲဝင်မရှိတဲ့လက်နက်ကိုသုံးဆွဲတယ်ဆိုတော့အခြေအနေမျိုးကအခိုင်အမာဖြစ်လာပြီဆိုလို့ရှိရင်ဒီသက်ဆိုင်ရာတွေကိုတရားစွဲရေးဒါမှမဟုတ်နှစ်နာကြီးအတွက်ရော်ကြီးတောင်းခံရေးတွေမှာရှိနေများကွန်ရဲ့အဖွဲ့ကဘယ်လိုများဆောင်ရွက်ပေးနိုင်ပါလဲ။အဲကျွန်တော်တို့ကအဲ့ဒီအခုကျွန်တော်တို့ကဒီဘက်ကအစင်ခန်းသားဆောင်ထုတ တို့ရဲ့သုံးသပ်ချက်တွေလည်းကျွန်တော်ပါနေပါတယ်အဲ့ဒီတော့ဒီထိရိုက်ဒဏ်ရာရှိမှုတွေနဲ့ပတ်သက်ပြီးတော့လက်လောစီဝါကုစားမှုပေးနေတာကတော့အစိုးရလည်းပေးကောင်းပေးနိုင်ပါသလိုပဲကျွန်တော်တို့ဒီအခြားရဟန်းပန္နာတွေဘက်ကလည်းအကူအညီပြုပြီးပေးနေတာရှိတယ်ဆိုတော့ကျွန်တော်သိရတယ်ဒါကကျွန်တော်တို့ဒါထိခိုက်ဒဏ်ရာအနာတရားဖြစ်မှုပေါ်မှာပေါ်မှာကျွန်တော်ဒါကုစားမှုဝယ်စဉ်းစားတာပါဒါမဲ့ဒီဟာရာဇဝတ်မြောက်မပြောက်ဘူးလားဆိုရဲကျွန်တော်တို့ဥပဒေအမြင်ကိုကျွန်တော်ကြည့်မယ်ဆိုရင်အဲကျွန်တော်တို့ဘက်ကတော့ဒီဟာလက်နဲ့မပါပဲညီညာတော့ဆန္ဒထုတ်ပေါ်ပြီးတော့နေထိုင်သူတွေပေါ်မှာယခုလိုလက်နဲ့အမျိုးအစားများကိုသုံးဆွဲခြင်းဟာကျွန်တော်တို့ဒါအင်မတန်မှဒီမတရားမျက်နှာစီရဲ့ယူရခြင်းနဲ့လုပ်ရဆိုရဲအတိုင်းဒါပေါ်ပေါက်တဲ့အနေအထားမျိုးကိုကျွန်တော်တွေ့ရတယ်ဒါကြောင့်ဘလို့ရဲ့နင်နာမှုတွေကိုလည်းကျွန်တော်ဘလို့နိုင်ငံတော်ကကုစားပေးမလဲဆိုတော့စောင့်ကြည့်ရင်းနဲ့ပဲလိုအပ်တဲ့ဥပဒေအတိုင်းကြာရကျွန်တော်ဆက်ဆောင်ရပေးသွားဖို့လည်းကျွန်တော်မှအစီအစဉ်တွေရှိနေပါတယ်
။ရန်ကုန်မြို့မှာရှိနေတဲ့မြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ကတရားလွှတ်တော်ရှိနေကြီးဦးအောင်သိန်းကိုဆက်သွယ်လင်းမြန်းထားတာပါခင်ဗျာ။ကျွန်တော်တားလွှင့်ထားပါမယ်။